မင်္ဂလာပါမတ်နန်းအီမွန်ရှင် VOA မြန်မာပိုင်းစီစဉ်ကနေကြိုဆိုပါရစေ
။ဟုတ်ကဲ့မင်္ဂလာပါမ
မတ်နန်းအီမွန်ကတော့ဒီ How She Did It ဆိုတဲ့ဒီ company ကိုတည်ထောင်ထားတာဖြစ်ပါတယ်။ How She Did It ကတော့ဒီအမျိုးသမီးတွေမှာအမျိုးသမီးတိုင်းမှာရှိတဲ့ကိုယ်ပိုင်အရေးချင်းတွေပေါ့နော်။ဒါကိုကျင့်တင်ပေးပြီးတော့မှထိထိရောက်ရောက်အသုံးချနိုင်ဖို့အတွက်ကိုအကြံပေးကူညီပေးနေတဲ့ company ဖြစ်ပါတယ်ဆိုတော့ဒီကနေပြီးတော့လဲအစီအစဉ်တွေဒီအမျိုးသမီးတွေရဲ့စွမ်းဆောင်ရည်မြင့်တင်တဲ့အစီအစဉ်တွေအများကြီးလုပ်ထားတယ်ဆိုတော့အခုနောက်ဆုံးဒီလုပ်ထားတဲ့ weekend rep program နဲ့ပတ်သက်ပြီးတော့အခုမန္တန်းကိုမေးမှာပါဆိုတော့ဒီအခုလက်ရှိပေါ့နော်ဒီမြန်မာနိုင်ငံမှာခက်ခဲတဲ့အခြေအနေကိုဖြတ်သန်းနေရတဲ့အချိန်မှာဒီအမျိုးသမီးတွေအားလုံးအတွက်ဟိုအတူလက်တွဲပြီးတော့ကြော်ဖြတ်နိုင်ဖို့ဒီအစီအစဉ်လုပ်ထားတယ်လို့သိပါတယ်နားလည်ထားပါတယ်ရှင်ဆိုတော့ဒီ weekend program နဲ့ပတ်သက်ပြီးတော့အရင်ဆုံးရှင်းပြပေးပါရှင့်
weekend program ကတော့အတိအကဒီကျမတို့ launch လုပ်လိုက်တာရက်အနည်းငယ်ပဲရှိသေးရပေါ့နော် batch 1ကိုစလုပ်နေပြီအတိအကရွက်ချက်ကတော့ကျမတို့အမျိုးသမီးတွေကဒီအလုပ်လက်မဲ့ဖြစ်သွားတာတွေနောက်မှရေဒီ university တွေဆက်မသက်ဖြစ်တော့တာတွေပေါ့နော်ဆိုတော့အလုပ်ပိုင်းမှာရောပညာရေးပိုင်းမှာရောရက်တန်သွားတာကြီးသူတို့လည်းကြုံရတယ်ပေါ့နော်အဲဒါအပြင်ထပ်ပြီးတော့ကြုံရတာကတော့ emotional distress တွေအများကြီးဖြစ်တယ်ဆိုတော့ဒါကတော့ဟိုမျိုးသားရောမျိုးသမီးရောကလေးငယ်တွေရောအားလုံးကြုံတယ်ပေါ့နော်မြန်မာတို့ကမျိုးသမီးတွေတက်ရက်တိပေးတဲ့ဖွဲ့စည်းမှုဖြစ်တဲ့အတွက်ကြောင့်ဟိုကိုပါဝင်ကိုရဲ့ဒီပတ်ဝန်းကျင်မှာရှိတဲ့မျိုးသမီးတွေဖြစ်နေတဲ့အခက်အခဲတွေကိုအတူတူဖြေရှင်းကြမယ်ဆိုတဲ့ UI channel weekend ပေါ့နော်အဲ့လိုမျိုးပုံစံနဲ့ကျမတို့ဒီထောင်လိုက်တာဖြစ်တယ်ပေါ့နော်ဒီ program ကို design လုပ်လိုက်တယ်ပေါ့နော်ဆိုတော့အဓိကတော့အတူတူချက်ကြော်ကိုတွေ့ရည်ရထားပါတယ
်ဆိုတော့ဆော့ဆော့ပြောဆိုအဓိကဒါအမျိုးသမီးတွေရည်ရတဲ့အစီအစဉ်ဖြစ်တယ်ဆိုတော့ဒီအစီအစဉ်ကနေပြီးတော့ပေါ့နော်ဘာတွေကြားနိုင်မလဲဘလို့အကျိုးတွေရှိနိုင်မလဲဆိုတာကိုလည်းရှင်းပြပေးပါရှင်
ဒီစီစဉ်ရဲ့အဓိက focus ကနှစ်ခုဖြစ်တယ် career support နဲ့ emotional support ပေါ့နော် so career support လို့ပြောတဲ့အချိန်မှာအခုကျမတို့ဒီလုပ်ငန်းခွင်တဲကအမျိုးသမီးတွေလည်းပါတယ်လို့စွန့်ဦးတီထွင်အမျိုးသမီးတွေလည်းပါတယ်ပေါ့နော်ဆိုတော့အခုလိုရက်တန့်သွားတဲ့အချိန်မှာတချို့တွေကလည်းအလုံးရှာနေကြတယ်ဆိုတော့အလုံးရှာတဲ့အချိန်မှာလဲဒီအလုံးနဲ့ connect ဖြစ်ဖို့နောက်တစ်ခါကျတော့အခုဆိုရင် LinkedIn မှာကအရန်ကိုအလုံးတွေကရှာလို့ပို့ပြီးတော့အဆင်ပြေတယ်ဒါမျိုးလေးတွေဆိုရင်ကျမတို့မျိုးသမီးတွေတော်တော်များများလက်လန်းမမီဘူးဖြစ်နေရလေးတွေလဲတတိထားမိရဲ့ဒါကြောင့်တို့ရဲ့ဒီ CV တွေ LinkedIn profile တွေကိုပြန်ပြီးတော့မှ upgrade လုပ်တာကို self promote လုပ်တာသင်ပေးတာပေါ့နော်ဆိုတော့အဲ့လို career support တွေပါတယ်နောက်တစ်ခါကျတော့ entrepreneurs moment တွေပေါ့နော်ဒီဆုံးထွေးချင်မျိုးသမီးတွေဆိုရင်လည်းသူတို့အတွက်အများကြီးခက်ခဲသွားတယ်ဆိုတော့ entrepreneurs အချင်းချင်းပြန်ပြီး connect လုပ်ပြီးတော့ဟို buyers နဲ့ sellers တွေကိုချိတ်ပေးနိုင်ဖို့အတွက်လည်းရည်ရွယ်တယ်ပေါ့နော်ဒါကြောင့်ဟို networking and career support ပေါ့နော်ဒီ career support မှာကျမတို့အဓိက main center ဖြစ်တာကတော့ career planning in crisis time ပေါ့ဆိုတော့ကျမတို့အရင်တုန်းကလည်း career planning ကိုအများကြီးလုပ်ခဲ့ပေးတယ်ဒါပေမဲ့ဒီတစ်ခါထူးခြားချက်ကတော့ crisis time မှာဘယ်လို planning လုပ်မလဲဆိုတာမျိုးပေါ့နော်ဒါပုံမှန်လုပ်တဲ့ပုံစံနဲ့သွားလို့မရတော့ဘူးဆိုတော့ uncertainty တွေကရမ်းများတဲ့အချိန်မှာကိုက the right mindset ဖြစ်ဖို့လိုတယ်နောက်ပြီးတော့ကိုရဲ့ skill base passion base ဖြစ်ဖို့လိုတယ်ဆိုတာမျိုးကိုတည်ဖို့အတွက် coaching program လေးတွေပေါ့နော် self guided coaching program လေးလည်းပါတယ်ဆိုတော့ဒါလေးကထူးခြားချက်ပေါ့နော်ပြီးတော့ emotional support တွေလည်းပေးပါတယ်
ဒါတွေအကုန်လုံးကနားလည်သလောက်တော့ဒီ online ပေါ်မှာကျွမ်းကျင်တဲ့တွေထိတ်ဆက်ပြီးတော့သင်ပေးနေတယ်ပြောပြပေးနေတယ်လို့နားလည်ပါတယ်ဆိုတော့အဲ့လိုလုပ်တဲ့အခါမှာရောဘယ်လိုမျိုးအခက်အခဲတွေရှိပါလဲရှင
့် လောလောဆယ်ကတော့ကျမတို့အခက်အခဲဆုံးကတော့ဒီပါဝင်နေတဲ့ team အားလုံးရဲ့ mental health ပေါ့နော်ဆိုတော့အားလုံးကအခုချိန်မှာဟိုအရန်စင်ပြေနေလို့လုပ်နေရလဲမဟုတ်ဘူးပေါ့နော်အထူးသဖြင့် state တိုင်းဆိုင်ရာပေါ့နော်ဆိုတော့တခါတလေကျရင် energy က up ဖြစ်တယ်အဲ့တော့အလုပ်ကို focus လုပ်နိုင်တယ်ဒါပေမဲ့တခါတလေကျရင်ဟိုဒီအဖြစ်ပျက်တွေကကိုဘေးနားမှာက disaster ဖြစ်နေရဆိုတော့ပေါ့နော်ဆိုတော့ဒါတွေရဲ့ရိုက်ခတ်မှုကြုံတဲ့ချိန်ကျရင်လဲဟိုပြန်ပြီးတောင်းသွားတာရှိရယ်ဆိုတော့ team အနေနဲ့ကျမတို့အဲ့ဒါလေးကိုတယောက်နဲ့တယောက်I got you ပေါ့နော်တယောက်တောင်းလိုက်တယောက်ကပြန်ပြီးတော့ backup လုပ်ပေးပြီးတော့ဟို me time ပေါ့နော်ပြန်ပြီးတော့ break you ဖို့အတွက်အထူးဖြင့်ကိုယ့်ကိုယ်ကိုကြီးစိုက်ဖို့ပေါ့နော်အဲ့ဒါလေးကရေးချက်အဲ့တော့ကျမတို့ကဟိုပြောရမယ်ဆိုအရင်တော့အလုံးလုံးတဲ့ပုံစံတော့မဟုတ်အချိန်နဲ့သွားလို့မရဘူး safety ကရေးကြည့်တယ် even like digital safety ရောနောက်ပြီးအခုလိုမျိုးပေါ့နော် emotional safety ကလည်းရေးကြည့်ရဆိုကျမတို့ဒါတွေ balance လုပ်ရတယ်အဲ့တော့တစ်ခါလေကျရင် response time နေတာလေးရှိတယ်အခါလေကျရင်လည်း you know like ဟို safe ပိုင်းပါတယ်လို့စိတ်တက်အရင်ကြာရင်ကြာတယ်လို့ပြန် adjust လုပ်သွားရတာလေးရှိရပေါ့နော်ဆိုတော့လောလောဆယ်တော့ဒါလေးကတော့တွေ့ရတဲ့အခက်အခဲတစ်ခုပေါ့နော်
အခုမန္တန်းပြောသလိုပေါ့နော်ဒီလက်ရှိဖြစ်နေတဲ့အခြေအနေမှာဒီ စိတ်ပိုင်းဆိုင်ရာခံစားချက်နဲ့ပတ်သက်ပြီးတော့ပတ်မိုးကူညီဖို့လည်းအများကြီးအရေးကြီးတယ်ဆိုတာမျိုးပြောသွားပါတယ်ဆိုတော့အခုလက်ရှိအခြေအနေမှာဒီဖြစ်နေတဲ့အခြေအနေတွေကြောင့်ပေါ့နော်ဒီခုနကပြောတဲ့ဒီလုပ်ငန်းခွင်တွေမဝင်နိုင်တော့လို့နောက်တစ်ခါဒီအကြောင်းတွေဆက်တက်လို့မရတော့လို့လို့စိတ်ထိခိုက်မှုတွေဖြစ်တဲ့အပိုင်းမှာဒီလိုဖြစ်နေတဲ့သူတွေအတွက်ကိုဒီစိတ်ပိုင်းဆိုင်ရာပံ့ပိုးမှုပေးဖို့အတွက်ကဘယ်လောက်ထိအရေးကြီးတယ်လို့ရောမန္တန်တို့မြင်ထားပါလဲရှင
် emotional support ကဘာကြောင့်ရည်ကြီးလဲဆိုတော့ဟိုကျမတို့အခုပေါ့နော်လူဆိုတာကစိတ်ကစွမ်းဆောင်နေရဆိုတော့ပေါ့နော်စိတ်ကကြပြီဆိုချင်းကျမတို့ရှေ့ကို move forward လုပ်ဖို့အရင်ခက်ခဲလာကြရတယ်ဆိုတော့အခုကျမတို့မြန်မာပြည်မှာကြုံရတာကြတော့ဆက်ဆချင်းမှာတော့ overwhelm ဖြစ်တယ်ပေါ့နော်ဒီ confuse ဖြစ်တယ်ပေါ့နော်ဒါပေမဲ့တဖြည်းဖြည်းချင်းနဲ့အခု stage ကကြတော့ loss ဖြစ်တယ်ပေါ့နော်တူတူပြင် future ကိုစဉ်းစားလိုက်ရင် loss ဖြစ်တယ်ဆိုချင်းကြတော့ဟိုဘယ်သူမှတော့ဟို definite answer တော့မရှိဘူးဘာဖြစ်မယ်ဘယ်တော့ဘာပြီးမလဲဆိုတော့မသိဘူးပေါ့ဒါပေမဲ့တခါကကြတော့ကိုကကိုဒီ sustain လုပ်နိုင်ဖို့ရင်ရည်ကြီးတယ်ကိုရဲ့ဒီကို give side တာပေါ့နော်အထူးဖြင့်စိတ်ကို inner peace ရအောင်လုပ်နိုင်တာဒါမျိုးတွေရှိနိုင်မယ်ဆိုရင်ကိုကတရက်တရွေ့တရက်တရက်ကိုတော့နင်းနင်းနေစီတော့ရွေးသွားလို့ရတယ်ပေါ့နော်ဆိုတော့အဓိကအဲ့ဒီရွေးချက်နဲ့ကျမတို့က emotional support ကိုလည်းထည့်ထားတယ်နောက်တစ်ခုကကြတော့အားလုံးဖြစ်နေတဲ့အတိုင်း guilt ပေါ့နော် guilt trip ဖြစ်နေကြရတယ်ဆိုတဲ့အချိန်ကျတော့ဟိုအလုပ်ရှိရင်လည်းရှိလို့မရှိရင်လည်းမရှိလို့နော် like ကိုကဟိုကိုရဲ့ဟိုအိမ်မှာဟိုလုံလုံချုံချုံနေရလဲနေရတယ်ဒါပေမဲ့ဒုက္ခရောက်နေတဲ့လူတွေမြင်တဲ့အချိန်ကျရင်လည်းကိုက guilty ဖြစ်တယ်ပေါ့နော်ဆိုတော့ဒီ guilt နဲ့ပတ်သက်လာလေကျမတို့အခုမျိုး we can share community ထဲမှာ we are just free ပေါ့နော်အဲ့တော့whatever you feel ကis valid ဖြစ်တယ်ဆိုတော့လက်ခံပေးတဲ့ community တခုကိုရအောင်တိဆောက်ပေးခြင်းနဲ့ပေါ့နော်ဒါမှဒါအားလုံးကတယောက်တစ်ယောက်လက်ခံနေဆိုရင်ချင်းကြရင်ဒီ emotional support ကဟိုခိုင်ခိုင်မာမာရတာပေါ့နော်သူတို့ပြင်ဒီဇုံထဲကိုရောက်လာရင် you're safe ပေါ့နော် emotionally you're safe to be yourself ပေါ့နော်အဲ့လိုပုံစံမျိုးနဲ့ရည်ရွယ်ပါတယ်ရှင့်
ဟုတ်ဆိုအခုမန္တန်ပြောခဲ့တယ်လို့ပေါ့နော်အခုဒီဆရာနာတိတ်ပြီးတဲ့နောက်မှာဒီအမျိုးသမီးငယ်တွေနဲ့စကားပြောဟိုကျွန်တော်စကားပြောပြတဲ့အမျိုးသမီးငယ်တွေတော်တော်များများဘာပြောလဲဆိုတော့သူတို့ရီမန်းထားတာတွေပေါ့နော်သူတို့စိတ်ကူးထားတာတွေအကုန်လုံးဆက်လုပ်လို့မရတော့ဘူးလမ်းပြောက်တလို့ဖြစ်နေတယ်ရီမန်းချက်ပြောက်တလို့ဖြစ်နေတယ်ဆိုပြီးတော်တော်များများပြောတာကြားရပါတယ်ဆိုတော့အဲ့လိုမျိုးအမျိုးသမီးတွေအတွက်ကိုဒီကိုလှုပ်ချင်တဲ့ဒီအရင်မှကြပေါ့နော်အလောက်အကိုင်းပဲဖြစ်ဖြစ်ပညာရေးပဲဖြစ်ဖြစ်ဒါတွေကိုရှေ့ဆက်လုံးနိုင်ဖို့အတွက်ကကိုယ့်ရဲ့စိတ်ဒီလိုဒီ emotional ခုနဟိုပါပြောသလိုမနန်းပြောခဲ့သလိုပဲဒီစိတ်ပိုင်းဆိုင်ရာထားတတ်ဖို့အတွက်ကရောဘယ်လောက်ထိအရေးကြီးတယ်ဘယ်လိုမျိုးထားမယ်ဆိုတော့ဘယ်လိုအကြံပြုချင်လဲချက်
အရင်ရေးကြည့်ပါတယ်အခုချိန်မှာကျမတို့က perspective ပေါ့နော်ဟိုအရင်တုန်းကကို imagine လုပ်ထားတယ်ကိုခံမှန်းထားတယ်မျှော်လင့်ထားတယ်ဆိုရယ် future ပေါ့အဲ့ဒီဥစ္စာကတနည်းအားဖြင့်ပျက်စီးသွားပြီပေါ့နော်ဒါကိုလက်ခံဖို့ပေါ့နော် acceptance တခုပေါ့ဟိုလက်ခံပြီးတဲ့ချိန်မှာကိုကဒီမှာဆွဲပြီးတွေ့ကပ်နေတယ်ဆိုရင်ကိုယ့်အတွက်ပုံပြီးတော့ torture ဖြစ်တယ်အဲ့ဒါတခုပေါ့နော်ဒါ first mindset ပေါ့နော်အဲ့လိုမျိုး acceptance ကအရင်ရည်ကြည်တယ်နောက်တစ်ခုကကြတော့အဲ့လိုပြိုကွဲသွားတယ်ဆိုတာနဲ့အဆိုးတွေပဲဖြစ်တာတော့မဟုတ်ဘူးဘာလို့လဲဆိုတော့ကိုကဘယ်လိုမျိုး handle လုပ်လဲပုံမူတည်ပြီးတော့ second plan or not plan တခုကဒီထပ်ပိုကောင်းတာလည်းဖြစ်လာနိုင်တယ်အဲ့ဟာကို believe ဖြစ်ဖို့လိုတယ်ပေါ့နော်ဆိုတော့အရင်ကလို့ဖြစ်လာတဲ့ခက်ခဲတွေကိုဟိုဒီတိုင်း react လုပ်တာပဲမဟုတ်ဘဲနဲ့ကိုက okay ကိုကတော့တောင်းယုံကြည်ရဲ့တခုခုကိုပြန်ပြီးတော့ recreate လုပ်မယ်ဆိုတော့ခံယူချက်တခုပြန်ပြီးတော့မွေးထုတ်ပြဖို့လိုတယ်ဟိုအစကတည်းကကို့မှာ goal ရှိရဲဆိုရင် why not make another goal ပေါ့နော်အဲ့လိုမျိုးပေါ့ဟိုတနည်းအားဖြင့်လည်းကျမတို့ဒီလိုဖြစ်သွားတဲ့အချိန်မှာဟိုလူတော်တော်များများ wake up call ရှိတယ်နောက်တစ်ခါကျတော့ purpose တစ်ခုခုကိုတွေ့သွားကြတာလည်းဖြစ်တယ်ဟိုဥပမာကျမဆိုရင်အရင်တုန်းက poverty ဆိုတာကိုတိတယ်ဒါပေမဲ့အခုမှပို့ပြီးတော့ passionate ဖြစ်လာတယ်ပေါ့နော်ဒီ poverty ဆိုတာကိုပို့ပြီးတော့ handle လုပ်ချင်လာတယ်ဒါအရေးကြီးတယ်ဆိုအောင်မြင်လာတယ်ပေါ့နော်အဲ့လိုပဲဟိုကိုအဝဲဖြစ်ရင်ဖြစ်တယ်လို့ကိုဘေးမနာမှာဟိုကိုကဘာကိုတကယ် care ဖြစ်တယ်လဲဆိုတာသိလာနိုင်တယ်ဒါတွေကကိုကို direction အစ်စ်ကို lead လုပ်နိုင်တယ်ဆိုတော့ဟိုပျက်စီးသွားတဲ့ဥစ္စာကိုစိတ်တော့မကောင်းဘူးဒါပေမဲ့ there could be another one ပေါ့နော်ဆို another ဟိုပေါ့နော် better option ဖြစ်လာနိုင်တယ်ဆိုတာကိုယုံကြည်နိုင်မယ်ဆိုရင်တော့ဟိုကျမတို့တနည်းအားဖြင့် energy ပြန်ရနိုင်တယ်ပေါ့နော်
ဆိုတော့အခုဒီလက်ရှိပေါ့နော်မြန်မာနိုင်ငံမှာလက်ရှိဖြစ်နေတဲ့အခြေအနေကြောင့်မို့လို့ဒီစီးပွားရေးဟိုဥစားပေါ့နိုင်ငံရေးအခြေအနေတွေကြောင့်ပေါ့အမျိုးသမီးတွေဒီထဲမှာဘယ်လောက်ထိခိုက်မျက်နှာသွားတယ်လို့ရောမန္တန်တို့တွေ့ရမြင်ရပါလဲရှင့်
ပြောရမယ်ဆိုရင်ပေါ့နော်အားလုံးလိုပဲဟိုဒီeconomically ပေါ့နော်ဟိုဒီစာဝန်ကြီးရေးမှာထိခိုက်မှုတွေရှိတယ်။နောက်ကျမတို့ community မှာဆိုရင် single mother တွေလည်းရှိရတဲ့အတွက်ကြောင့်ပေါ့နော်ဟိုသူတို့တွေအတွက်တော်တော်ကြီးခက်ခဲသွားတာကိုမြင်ရတယ်။မြင်ရတဲ့အတွက်ကြောင့်ဟိုဒီဟို financial stress ဝင်လာပြီးဆိုတာနဲ့ emotional stress ရောအားလုံးကပြုံရော့ဝင်တာပေါ့နော်။ဆိုတော့သူတို့ဒီဟာတွေကို struggle လုပ်ရတာတွေကိုတွေ့ရတယ်။အဲနောက်တစ်ခုကတော့ emotional distress ကတော်တော်ကြီးပြင်းထန်တယ်။ဘာလို့လဲဆိုတော့ကျမတို့အမျိုးသမီးတွေမြန်မာပြည်မှာကျတော့ caregiver တွေကများတယ် primary caregiver တွေဖြစ်တော့သူတို့ကကြားညက်နေတယ်လို့ဖြစ်တာပေါ့နော်။ဘာလို့လဲဆိုတော့ဒီဘက်မှာဟိုအပြင်မှာဟိုပေါ့နော် adult တွေကြားထဲမှာထားပါအမျိုးသားနဲ့ဒါမှမဟုတ်ရင်လည်းကိုယ့်ရဲ့ဒီမိခင်တွေတက်ကြီးရွယ်ဦးတွေကို caregiving ပေးရတာကတခု။နောက်ကိုယ့်ရဲ့ကလေးငယ်တွေကို protect လုပ်ရတာတခု။ဆိုတော့ကြားထဲမှာသူတို့ကလေ stress buffer လို့ဖြစ်နေရ stress absorb လုပ်ပြီးရောမှတောင့်ခံရတာပေါ့နော်။ဆိုတော့ကလေးတွေကိုစီလည်း stress မရအောင်သူတို့ကိုသူတို့ကဟိုတောင့်ခံထားရတယ်။လူကြီးတွေကိုလည်းမရောက်အောင်နောက်အားလုံးရဲ့ကြားထဲမှာသူတို့ကဟို sponge လို့ဖြစ်နေရဖြစ်နေတဲ့အချိန်ကျတော့သူတို့စီမှာအရန်ကိုတော်တော်လေးကိုအထိနာနေရဆိုတော့မြင်နေရပေါ့နော်ကျမခွန်ရဲငါလည်းခဲခဲပဲကျမခွန်ရဲကလည်းအမျိုးသမီးကျမခွန်ရဲကလည်းမိခင်တယောက်ဆိုတော့အရင်သိတယ်ပေါ့နော်ပြီးတော့ကျမတို့ဒီလိုမျိုးပြောတဲ့အချိန်မှာဒါကိုအဝဲဖြစ်လာတော့ဒီ emotional stress ကတော့တော်တော်ကြီးကိုထိခဲလို့ဖို့လို့ရပေါ့နော်ဟိုဒါကြောင့်လည်းကျမတို့ဒီ emotional first aid ဆိုတဲ့ workshop ကိုအမြဲတမ်းစီစဉ်ဖြစ်တဲ့အပတ်စဉ်ပေါ့နော်ဟိုဘယ်လိုမျိုးကို first aid လုပ်ပေးမလဲဆိုတာမျိုးပေါ့နော်
ဆိုတော့နောက်ဆုံးမေးချင်တာတော့အခုလက်ရှိပေါ့နော်အားလုံးဒီမြန်မာနိုင်ငံမှာကြုံနေကြရတဲ့ဒီအမျိုးသမီးမဟုတ်ပါဘူးအားလုံးအမျိုးသမီးအမျိုးသားလူကြီးလူငယ်အားလုံးကြုံနေရတဲ့ဒီအခက်အခဲအခြေအနေပေါ့လေဒီအခြေအနေတွေကိုကျော်ဖြတ်နိုင်ဖို့အတွက်ကကိုလုံနိုင်ရမယ်ဒါတစ်ချိန်မှာဟိုကျော်လွှားနိုင်ရမယ်ဆိုတဲ့ဒီယုံကြည်ချက်ပေါ့ confidence ရှိဖို့အတွက်ကဘယ်လောက်ထိအရေးကြီးတယ်လို့ပြောချင်ပါလဲရှင်
အော်အရန်ကိုအရေးကြီးပါတယ်ဟိုဒါကပြောမယ်ဆိုရင် proactive ဖြစ်စေနိုင်တဲ့ mindset တစ်ခုပေါ့နော်ဆိုတော့ဟိုကိုကမယုံကြည်ရင်ကိုကလုပ်ဖို့အားရှိမှာမဟုတ်ဘူးပေါ့နော်ဆိုတော့ယုံကြည်ဖို့ကဒါပထမလောက်ရမယ့်ဟာတစ်ခုပေါ့ဒါပေမဲ့ယုံကြည်ပြီးဘာမှမလုပ်လို့လည်းမရဘူးယုံကြည်ပြီးတော့ကျမတို့ကတာဝန်ယူဖို့လိုတယ်ဥပမာကိုကဒီပေါ့နော်လာမယ့်နေ့တွေကဒီနေ့ထပ်ပို့ကောင်းမယ်လို့ယုံကြည်ရဲဆိုရင်ပို့ကောင်းအောင်ကိုလုပ်ဖို့အတွက်ကိုမှတာဝန်ရှိရဲဆိုတာလက်ခံသွားဖို့ပေါ့နော်ပြီးရင်ကိုကသစိတ်တစ်ပိုင်းကနေဆက်ပြီးလုပ်သွားဖို့လိုတယ်ပေါ့နော်ဆိုတော့ဒီနှစ်ခုကဟိုအရေးကြီးဆုံး mindset ပေါ့သူဖြင့် crisis ကာလမှာကိုရဲ့ဒီ resilience ပေါ့နော်အဲဟာဒီဆောက်ချင်နေဆိုရင်အဲ့ဒီ faint ကနေပြီးတော့မှအရင်ဒီဆောက်တဲ့မယ်ပေါ့နော်ဟုတ်
ကျေးဇူးအများကြီးတင်ပါတယ်မန္တန်အီမွန်ရှင်အခုလောအချိန်ပေးပြီးတော့ဖြေတာ
ဟုတ်ကဲ့ပါမကျေးဇူးတင်ပါတယ်ရှင်